ဇခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအခြေအနေပတ်သက်ပြီးဒေါ်ဆန်းစုကြည်ရဲ့ဂိုင်းတွဲဆောင်ရွက်ပုံတွေကိုထောက်ခံတဲ့ဆန္ဒပြပွဲတစ်ခုကိုတနင်္လာနေ့ကနေပြည်တော်မှာလုပ်ခဲ့ပြီးလူထောင်ပေါင်းများစွာတက်ရောက်ပါတယ်။ဆန္ဒပြသူအများပြားကဒေါ်ဆန်းစုကြည်ပုံတွေနဲ့သူ့ကိုထောက်ခံတဲ့စာသားတွေပါတဲ့စိုင်းပုတ်တွေကိုကန်ဆောင်ခဲ့ကြပါတယ်။ဒီလိုထောက်ခံဆန္ဒပြပွဲတွေကိုမြန်မာနိုင်ငံအတွင်းနေရာတော်မြန်မာမှာသာမကပြည်ပရောက်မြန်မာနယ်ပယ်တွေကလည်းသူတို့နေထိုင်ရာနေရာဒေသအသီးသီးမှာလုပ်ကြတာတွေရှိထားပါတယ်။ဒီတော့ဒီမှာပဲရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်သွားကြတဲ့အခါမှသာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကရိုဟင်ဂျာဒုက္ခသည်အကြက်တဲကိုဖြစ်ရှင်းနိုင်မယ်လို့အိန္ဒိယနိုင်ငံကတနင်္လာနေ့မှာပြောပါတယ်။ဒုက္ခသည်ရေဆွေးနွေးဖို့တကားမျိုးတော်မှရောက်နေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာဆော်ရော့ချ်ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအေဟ်မမူအလီနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောတာပါ။ဒီအကြက်တဲအတွက်တခုတည်းသောရရှိဖြေကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်လူမှုစည်းဝါးနဲ့အခြေခံအဆောက်အအုံတွေအလျင်အမြန်ဖွံ့ဖြိုးတိုးတက်လာဖို့ပဲဖြစ်တယ်လို့လည်းဝန်ကြီးဆူရှမာကပြောပါတယ်။လက်ရှိအခြေအနေအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရှာရင်မြန်မာနိုင်ငံအပေါ်အဆက်မပြတ်ဖိအားပေးတဲ့နေရာမှာအိန္ဒိယနိုင်ငံကကူညီလှုံ့ဆော်ပေးဖို့အဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအလီကတိုက်တွန်းတော့ပါတယ်။